မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇွန်လ17ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမအမြသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုဥတီကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။စင်ကာပူမှာမနေ့ကကျင်းပမဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲအတွက်နှစ်ဖက်ထိတန်းအရာရှိတွေနောက်ဆုံးပြင်ဆင်မှုတွေပြုလုပ်နေကြပါတယ်။သမရအုပ်ဝန်ကြီးဟာထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီသွားရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမဲ့ထိတန်းရောက်သတင်းကတော့ကမ္ဘာတဝန်းကစိတ်ဝင်တစားစောင့်ကြည့်နေကြတဲ့မနေ့ပြန်စင်ကာပူနိုင်ငံမှာကျင်းပမဲ့အမေရိကန်သမရနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကနေနျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးသဘောတူညီချက်ရမယ်လို့တောင်ကိုရီးယားကမျှော်လင့်တယ်လို့ဒေတာရင်းငြိမ်းချမ်းရေးအလေးထားဆွေးနွေးမဲ့အပေါ်မြန်မာနိုင်ငံရဲ့တုံ့သက်သူတွေကလည်းကြိုးဆိုပါတယ်
။မြောက်ကိုရီးယားကကုရက်တီကိုကျွန်တော်တို့ကဟိုညဉ့်ညဲ့စာချုပ်လက်မှတ်မထိုးရတဲ့အချိန်မှာတော့ဒါကကောင်းမွန်တဲ့ခြေလှမ်းပေါ့ဗျာ။နောက်တစ်ခုက
ဒါပြင်ဒီဆွေးနွေးပွဲအပေါ်စင်ကာပူရောက်မြန်မာတွေရဲ့သဘောထားစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်ကီထိုက်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးကြိမ်ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ပါပဲဒီဆွေးနွေးမှုကထွက်လာတဲ့ရလတ်ဘယ်ရလတ်မျိုးမဆိုဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထိန်တာဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုအဆုံးသတ်စေမဲ့ရလတ်မျိုးဖြစ်မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ထွက်လာမဲ့သဘောတူညီချက်တွေဟာအရင်အစိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ကြောင်းသမ္မတဘရက်အိုဘားမားအစိုးရကိုညှဉ်းပန်းပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ကွန်ပေယိုကလွန်ခဲ့တဲ့နိုင်ပိုင်းအတွင်းကပဲစင်ကာပူမှာသတင်းတောက်တွေကိုပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးနိလန့်နဲ့ညှိနှိုင်းအဖြေရှာခြင်းရဲ့ဥတီချက်ဖြစ်တဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ခင်းမဲ့ဇုံဖြစ်ရေးအတွက်စုံစမ်းစစ်ဆေးခွင့်ရှိတဲ့ပြည်ပြည်စုံနဲ့ရလာမျိုးကိုသာလက်ခံမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါ့အပြင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေအကုန်လုံးဖျက်သိမ်းပြီးကြောင်းအတည်ပြုနိုင်တဲ့ကာလအထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တန်မာရေးနိလန့်အရာကြိုးပမ်းမှုတွေကနေအဲ့ဒီဘက်ကိုဥတီမသွားဘူးဆိုရင်ပိတ်ဆို့အရေးယူမှုတွေကိုဆက်ထားသွားမှာဖြစ်တယ်လို့သူကပြောပါတယ်။မနေ့ပြန်အင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအောင်မြင်တဲ့ရလဒ်တွေရရှိလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်
။စင်ကာပူနိုင်ငံမှာမနေ့ပြန်အင်္ဂါနေ့ကျင်းပမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာနှစ်ဖက်မတူညီမှုတွေပြည်လည်သွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဆွေးနွေးနေကြပါတယ်။စင်ကာပူနိုင်ငံ Ritz-Carlton ဟိုတယ်မှာဝိုင်းရင်တန်တမာစွန်ကင်းဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးပွဲတွေလုပ်နေပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟေးကခေါင်းဆောင်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ရေးတောင်းဆိုထားမှုမှာအမေရိကန်နဲ့မြောက်ကိုရီးယားကြားကွာဟချက်တွေနှဲသွားစေရေးဒီကနေ့တနင်္လာနေ့ဆွေးနွေးပွဲတွေကရည်ရွယ်ပုံရပါတယ်။စင်ကာပူခီးစဉ်အချို့မှာပဲဆွေးနွေးပွဲနဲ့ပတ်သက်ပြီးယုံကြည်မှုအပြည့်ရှိကြောင်းပြောဆိုထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့တနင်္ဂနွေနေ့က Air Force 1လေယာဉ်ပေါ်ကအစဉ်သတင်းထောက်တီကိုပြောဆိုခဲ့တာမှာတော့အင်ကာနစ်ဆွေးနွေးပွဲအတွက်ခန်းစားချက်သိပ်ကောင်းတယ်လို့ပြောဆိုခဲ့ပါတယ်။စင်ကာပူကိုမရောက်ခင်မှာတော့သမ္မတထရန့်ကအင်ကာနစ်ဆွေးနွေးပွဲအတွက်နိုင်ငံတစ်ခုကိုသွားနေတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့ကုန်သွယ်ရေးကုန်သွယ်ဘက်မဟာမိတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာ Twitter လိုမျိုးကသတင်းထပ်မံဝေဖန်လိုက်ပါတယ်။ကုန်သွယ်ရေးအရာတစ်ဖက်သက်အမျက်ထုတ်နေမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တင်းချင်းခံမတော်မှာမဟုတ်ကြောင်းဥရောပနဲ့ကနေဒါနိုင်ငံတို့ကိုသမ္မတထရမ့်ကဝေဖန်ပြောကြားလိုက်ပါတယ်။ကျွန်တို့တို့ရဲ့မိတ်ဆွေပဲဖြစ်ဖြစ်ရန်သူပဲဖြစ်ဖြစ်ကုန်သွယ်ရေးမှာကျွန်တို့တို့အပေါ်တစ်ဖက်သက်အမျက်ထုတ်နေမှုကိုဆက်ခွင့်ပြုတော့မှာမဟုတ်ဘူး။အမေရိကန်အလုံသမားတွေအရေးကိုနံပါတ်1ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နေတိုးမဟာမိတ်အဖွဲ့ရဲ့ကုန်ကြစီအလိုနီဘာကိုထဲ့ဝင်ပေးနေပေမဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကတော့ကုန်သွယ်ရေးမှာအမေရိကန်ပေါ်အခွင့်ကောင်းယူနေကြကြောင်းမဟာမိတ်နိုင်ငံတွေပေါ် Twitter ကတစင်းအချင်းချင်းဝေဖန်ရေးသားတဲ့အထက်မှာဖော်ပြထားပါတယ်နေတိုးအဖွဲ့ဝင်နိုင်ငံတွေကတော့သူတို့တိုင်းပြည်အသီးသီးရဲ့ကုန်ထုတ်လုပ်မှုအခြေအနေပေါ်မူတည်ပြီးအဖွဲ့ဝင်ကြီးကိုရာခိုင်နှုန်းနဲ့ထဲ့ဝင်ကြတာပါဒါပေမဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကနေတိုးကုန်ကြစီအများစုကိုထဲ့ဝင်ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးကျင်းပဖို့သူလက်ရှိရောက်နေတဲ့စင်ကာပူနိုင်ငံကနေသမ္မတထရမ့်ကအဲ့ဒီလို Twitter ကတစင်အရေးသားဝေဖန်နေတာဖြစ်ပါတယ်
ဘရော့ဝေးပြဇာတ်တွေကအကောင်းဆုံးသရုပ်ဆောင်တွေကိုဆုချီးမြှင့်တဲ့တိုနီအဝေါ့ဒ်စ်ကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးအသစ်ထွက်တဲ့ဒေသရုပ်ဖော်ပြဇာတ်တွေတဲ့အကောင်းဆုံးဆုကိုတော့ The Band's Visit ပြဇာတ်ကရရှိသွားပါတယ်။ Israel ကမြို့တစ်ခုမှာဖျော်ဖြေဖို့စီစဉ်ထားတဲ့ Egypt ရဲတပ်ဖွဲ့တန်းစုံတီးဝိုင်းကမြို့မှားပြီးရောက်သွားတဲ့အကြောင်းကိုဒီပြဇာတ်ကဇာတ်အိမ်တက်ပြီးဒေသရုပ်ဖော်ထားတာပါ။ပြဇာတ်ရဲ့အဓိကဇာတ်ဆောင်တို့ကလည်းအကောင်းဆုံးသရုပ်ဆောင်စုတွေရရှိပါတယ်။2009ခုနှစ်တုန်းကThe Band's Visit နာမည်နဲ့ပဲရိုက်ထားတဲ့ Israel ရုပ်ရှင်ကိုအခြေခံတဲ့ဒီပြဇာတ်ဟာစကားတင်ရွေးချယ်ခံထားတဲ့ Frozen, Mean Girls တို့နဲ့ Spongy Bob SquarePants တို့နဲ့ရှင်ပြီးတော့ထိတ်တန့်စုကိုရသွားတာဖြစ်ပါတယ်။ဒီစုပေးပွဲမှာနိုင်ငံရေးလဲပါလာပြန်ပါသေးတယ်။ဆုရသူကိုကြီးညာဖို့စင်ပေါ်တက်လာတဲ့ရုပ်ရှင်မင်းသား Robert De Niro ကကျဲကျဲလောင်လောင်နဲ့အမေရိကန်သမ္မတအပေါ်ဝေဖန်လိုက်ပြီးပရိသတ်တွေကမတ်တက်ရအပတရလက်ခုပ်ဩဘာပေးခဲ့ကြတဲ့အတွေ့သူကနောက်ထပ်ဆဲတဲ့စကားလုံးကိုသုံးပြီးတော့ပြောလိုက်ပြန်ပါတယ်။ဒီစုပေးပွဲကိုထုတ်လွှင့်နေတဲ့အမေရိကန်ရုပ်သံအနေနဲ့လွှင့်တဲ့အချိန်မှာတော့ဒီဆဲတဲ့စကားလုံးကိုအတန်ဖျောက်ပြီးမှပဲထုတ်လွှင့်ပေးခဲ့ရပါတယ်။2018ခုနှစ်အတွေ့ကျောင်းပြဇတ်ထူးချွန်စုကိုတော့ Florida ပြည်နယ် Marjorie Stoneman Douglas အထက်တန်းကျောင်းပြဇတ်ဌာနမှ Melody Hartsfield ကရရှိသွားပါတယ်လူ18ယောက်တည်ဆုံးခဲ့ရတဲ့အထက်တန်းကျောင်းတနက်ပြစ်မှုအတွင်းကျောင်းသားဒါဇင်နဲ့ချီကိုသူကကဲတင်ပေးခဲ့တာလည်းဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုချံအိုချာရဲ့ဖိတ်ကြားချက်ရဲ့ထိုင်းနိုင်ငံကိုမကြခင်တွားရောက်လက်ပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒီတရားဝင်ခီးစဉ်နဲ့အတူသမ္မတဦးဝင်းမြင့်ဟာထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ရှစ်ကျင်းမြောင်အေယာဝတီ6ဖျားမဲကောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာ ECMAS ထိပ်သီးဆွေးနွေးပွဲနဲ့9ကျင်းမြောင်ကမ္ဘောဒီးယားလာအိုမြန်မာ VNM CLMV ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဦးဝင်းမြင့်အနေနဲ့ထိုင်းနိုင်ငံကိုဘယ်နေ့မှတွားမယ်ဆိုတာကိုဖော်ပြထားခြင်းမရှိပေမဲ့ECMAS နဲ့ CLMV ထိပ်သီးဆွေးနွေးပွဲတွေကိုဘာကောက်မြို့မှာဇွန်လ15ရက်နဲ့16ရက်အကြားနေ့အကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးဝင်းမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာဒုတိယအကြိမ်မြောက်တွားရောက်တဲ့နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးပြပခီးစဉ်ဖြစ်ပါတယ်။2018ခုနှစ်မတ်လမှာနောက်ဆုံးထုတ်ပြန်ခဲ့တဲ့စင်စရာတွေကထိုင်းနိုင်ငံကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏဟာအမေရိကန်ဒေါ်လာ 17.34 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံမှာပြည်ပကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏစုစုပေါင်းရဲ့ 14.53 ရာခိုင်နှုန်းနဲ့ညီမျှပြီးတတိယနေရာမှာရှိနေပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ထိတ်ဆုံးနိုင်ငံကတော့တရုတ်နိုင်ငံဖြစ်ပြီးစင်ကာပူကဒုတိယနေရာမှာရှိနေပါတယ်။2018-2018ခုနှစ်ဘဏ္ဍာနှစ်အတွက်နိုင်ငံအကြကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ 1.45 ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းနိုင်ငံဘက်ကိုဒေါ်လာ 1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ 1.35 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ
်။ထောင်ပေါင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်ရအောင်မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပြီးလို့အကြောင်းတနင်္ဂနွေနေ့ကလူအခွင့်ရေးစုလက်ခံရရှိခဲ့တဲ့ရှေ့နေကပြောဆိုလိုက်ပါတယ်။ကမ္ဘာနိုင်ငံမဲ့လူဦးရေအများဆုံးအုပ်စုဖြစ်တဲ့ရိုဟင်ဂျာတွေအရေးဆဲဆုနှစ်နဲ့ချီကြိုးပမ်းဆောင်ရွက်ခဲ့မှုအတွေ့အော်ရိုယာလူသားချင်းစာနာမှုဆိုင်ရာစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာရှေ့နေဦးကျော်လှအောင်ကအဲ့ဒီလိုပြောကြားလိုက်တာပါ။မြန်မာအစိုးရကနိုင်ငံသားအဖြစ်အသိအမှတ်ပြုခြင်းမရှိသလိုရိုဟင်ဂျာလို့ခေါ်ဆိုမှုကိုလည်းအသိအမှတ်ပြုခြင်းမခံရတဲ့ဒီရိုဟင်ဂျာလူဦးရေအရေးအတွက်ဟာမနစ်တုံးကအထီတသန်းရှိတယ်လို့ဆိုပါတယ်။ဒါပေမဲ့မနစ်ဩဂုတ်လမှာတကြော့ပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9,000လောက်ထွက်ပြေးသွားကြတယ်လို့ဆိုပါတယ်။သူတို့ဒီဟာမြန်မာနိုင်ငံသားဖြစ်ကြောင်းဒါပေမဲ့မြန်မာအစိုးရကသူတို့ကိုအဲ့ဒီလိုအတိအမှတ်ပြုဖို့ညှဉ်းဆဲနေကြောင်းဆုချီးမြှင့်ပွဲအခမ်းအနားကျင်းပရာအာမေးနီးယားနိုင်ငံကနေဦးကျော်လှအောင်က Reuters သတင်းဌာနကိုပြောပါတယ်။ဦးကျော်လှအောင်ဟာသူ့ရဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံမှာ2012ကြာခံခဲ့ရဘူးသူလည်းဖြစ်ပါတယ်။ကမ္ဘာတဝန်းရိုဟင်ဂျာလူဦးရေ4,000,000လောက်ရှိတယ်လို့ရိုဟင်ဂျာ project အဖွဲ့ကခန့်မှန်းထားပြီးဒ သူတို့တွေဟာကမ္ဘာတဝန်းပြန့်နှံ့နေကြတဲ့နိုင်ငံမဲ့လူဦးရေ10သန်းလောက်ရှိတဲ့အထက်အရေးအတွက်အများဆုံးအုပ်စုဖြစ်တယ်လို့ဆိုပါတယ်။မြန်မာအစိုးရကရိုဟင်ဂျာလို့ခေါ်ဆိုမှုကိုအတိအမှတ်မပြုပေမဲ့လည်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့သူတွေပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်ရှင်
။ဟောင်ကောင်မှာ2016ခုနှစ်တုန်းကလမ်းမတွေပေါ်ထွက်ပြီးအကြမ်းဖက်ဆန္ဒပြမှုမှာပါဝင်ပတ်သက်မှုနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတူကိုထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အကြမ်းဖက်မှုနဲ့ပြစ်ဒဏ်ခံထားရတဲ့အက်ဒဝါလူဝမ်ကို2016ခုနှစ်ဖေဖော်ဝါရီလအတွင်းဟောင်ကောင်ရဲ့စီးပွားရေးအချက်အချာမွန်ကော့အရကရုံးရင်ဆန်ခတ်မှုအတွင်းရတဖွဲ့ဝင်တူကိုကိုထိလက်ရောက်ထိပါမှုနဲ့တီးကြဆွဲချက်တင်ထားတာကိုရင်ဆိုင်နေရတာဖြစ်ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ဒေသအပေါ်တရုတ်ဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကိုစန့်ကျင်ကန့်ကွက်မှုအတွင်းဆန္ဒပြသူတွေကရတဖွဲ့ဝင်တွေကိုအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့အမိုက်ပုံးတွေကိုလည်းမီးရှို့ခဲ့ကြပါတယ်
။စပိန်နိုင်ငံမြောက်ပိုင်းဘတ်ဒေတာလွတ်လပ်ရေးအတွက်မဲခွဲပေးဖို့တောင်းဆိုတဲ့အနေနဲ့တနင်္ဂနွေနေ့မှာတော့လူ 3,900 ခွဲလောက်လက်တွဲပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ကန့်ချေအပန်းဖြစ်မှုဆန်ဆာဗတ်စတိန်ကနေဘတ်စ်ဒေတာမြို့တော်ဗစ်တိုးရီယာအထိမိုင်125မိုင်လောက်တလျှောက်ဆန္ဒပြသူတွေလက်တွဲခဲ့ကြတာပါ။တချို့ကလက်တွဲမဖြုတ်ဘဲပဝါစာအဖြူတွေကိုပါထည့်ပြီးလက်တွဲခဲ့ကြပြီးတချို့ကတော့လက်တွဲရင်းနေရာမှာပဲကခုံတည်ဆူခဲ့ကြပါတယ်။ဒီမိုကရေစီနည်းအရဆုံးဖြတ်ချက်ချစီလူရာကိုဖော်ပြတဲ့တက်ကြွတဲ့ဆန္ဒပြပွဲဖြစ်တဲ့အကြောင်းဘတ်စ်လွတ်တော်ဥက္ကဋ္ဌကလည်းပြောဆိုခဲ့ပါတယ်ရှင
်။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ရေးသဘောတူညီချက်ရရှိလာမယ်လို့တောင်ကိုရီးယားပြည်သူတွေကမျှော်လင့်နေကြပါတယ်ခေါင်းဆောင်နှစ်ဦးဟာစင်ကာပူနိုင်ငံမှာမနက်ဖြန်တွေ့ဆုံကြဖို့ရှိတာပါ VOA သတင်းတောက် Brian Patton ဆိုးမျိုးကသတင်းပေးပို့တာကိုမတ်အေးတန်တာကျော်ကပြောပြမှာပါရှင်
အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးဆွေးနွေးပွဲကနေပြီးတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်တိတိကျကျတစုံတရာမရရင်တောင်မှသူတို့ဒေသတွေရေရှည်ခံငြိမ်းချမ်းရေးအလားအလာကတော့ပိုပြီးတော့တိုးတက်မှုရှိလိမ့်မယ်လို့ဆိုးမျိုးတော်ကလူတော်တော်များများကမျှော်လင့်နေကြတာဖြစ်ပါတယ်။ဆိုးမျိုးသားတအုပ်ဖြစ်တဲ့ချိုအစ်ဆန်က
ဥရီကဝန်하는건평화거든요그래서그회담을잘해서한국의평화
가루진아가ငြိမ်းချမ်းရေးပါပဲကိုရီးယားကျွမ်းကျင်မှာညဉ့်ညံ့ရေးရစေဖို့ဒီထိပ်သီးဆွေးပွဲအလုပ်ဖြစ်ပါစေလို့ဆန္ဒပြုပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူအစည်းအဝေးမတိုင်ခင်မှာပဲဒီခေါင်းဆောင်နဲ့ဦးနျူကလ িয়ার အရေးပြေးလည်အောင်ဆွေးနွေးပြီးတော့ညဉ့်ညံ့ရေးသဘောတူစာချုပ်တစ်ခုရအောင်လုပ်ဖို့တိုက်တွန်းတောင်းဆိုကြတဲ့လူမှုစုဝေးဟောပြောပွဲတွေလည်းတွေ့ရပါတယ်။ပြီးတော့အမေရိကန်သမ္မတထရမ့်ကိုလည်းတောင်ကိုရီးယားကလူတွေပို့ပြီးလက်ခံသဘောကျလာကြတာတွေ့ရပါတယ်။ဒါပေမဲ့အမေရိကန်ဘက်ကသူတို့ချထားတဲ့အရေးယူပိတ်ဆို့မှုတွေမဖယ်ရှားပေးခင်မှာချင်းကျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအလုံးစုံပြီးမြောက်စေချင်နေပြီးတော့မြောက်ကိုရီးယားဘက်ကတော့ဒီလုပ်ငန်းစဉ်လှုပ်ဆောင်နေတဲ့အဆင့်တွေမှာသူတို့ရဲ့လှုပ်ဆောင်မှုတွေကိုအတိအမှတ်ပြုပြီးတော့ short ပေါ်ပေးတာမျိုးဖြစ်စေချင်တဲ့အတွက်ကြောင့်မလို့ဒီကိစ္စမှာနှစ်ဖက်ညှိမရဖြစ်နေကြမှာကိုစိုးမျိုးသားတွေစိုးရိမ်နေကြတာပါရှိယိုဇဝါရီရဲ့အဖွဲ့တွေကတော့အရင်ကတည်းကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စတွေဖျက်ခဲ့ဘူးပြီးတော့ဖိနှိပ်တဲ့ကင်မလိုမျိုးမြောက်ကိုရီးယားအစိုးရမျိုးနဲ့အပေးယူမလုပ်ဖို့အမေရိကန်ကိုတိုက်တွန်းတဲ့လူမှုစုဝေးဝဲတွေလုပ်ကြပါတယ်တိုးတက်တဲ့အမြင်ရှိတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးအောင်လို့တန်တမန်နည်းနဲ့စူးစမ်းဖြောင်းပြမှုကိုလူမှုကတော်တော်ကိုထောက်ခံတယ်ဆိုတာကိုလူမှုအပြင်စစ်တမ်းကောက်ယူချက်တွေမှာတွေ့ရပါတယ်အပြီလမှာကျင်းပခဲ့တဲ့ကိုရီးယားနိုင်ငံသားထိပ်သီးဆွေးနွေးပွဲနောက်မှာလဲတောင်ကိုရီးယားပြည်သူတွေကမှမြောက်ကိုရီးယားခေါင်းဆောင်မစ္စတာကင်ကိုပို့ပြီးတော့သဘောကျလာကြပြီးတော့သူကအရင်ကထင်ထားရသလောက်တိတ်မဆိုးပါဘူးအလျှော့တင်းလို့ညှိနှိုင်းဖို့ဆန္ဒရှိသူပါဆိုပြီးတော့မြင်လာကြပါတယ်ဆိုးမျိုးသူ6ရက်မိကလည်းအဲ့လိုအမြင်ရှိသွားတာပါ
네김정은위원장같은경우도예전에는정말조금안좋은인식을갖고있었는데지난번에그 TV 로통해모습을보니까좀호감도가
ကျမအနေနဲ့ဥက္ကဋ္ဌကင်ဂျွန်အွန်းအဖို့အစိုးမြင်ခဲ့တာပါဒါပေမဲ့ရုပ်မြင်သံကြားပေါ်မှာပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲတုန်းကမြင်လိုက်ရပြီးတဲ့နောက်သူ့အပေါ်အမြင်အကျော်လေးပြောင်းလာပါတယ
်သမ္မတထရမ့်ကတော့တလောကပဲဒီထိပ်သီးဆွေးနွေးပွဲမလုပ်တော့ဘူးလို့ခဏပြောသွားခဲ့ပြီးတဲ့နောက်မှာမစ္စတာကင်ဘက်ကဒီနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အလေးနဲ့မလုပ်ဆောင်ဘူးဆိုရင်တော့သူ့ဘက်ကလည်းအချိန်မရွေးကြောခိုင်းသွားဖို့အသင့်ပါပဲလို့ပြောခဲ့တာပါဆိုးမျိုးသားတူဖြစ်တဲ့ရှင်နူရီက
우려하는바는이번에또미국에서혹시 정상을 틀지 않을까라던가 그런
쿨롬의 아메리칸 녀코리아 테티 스누베고 아메리칸 밖에 탑비로 폈마라루 저는 소이미와레
정부로 벼야에노 소묘러가 루리가 디싱구부 테티 스누베하 아뷰드보 싸운네 야레 트럿보지메 녀코리아네 시예 브리베카 핏나이네 아네타 네도아지 비로 냉냉이 롱간신뢰 셰셋비로 럭싸운나이레메루 유사타자바레셴
마에탄나초바셴 American Tamara နဲ့ Myanmar Korea ခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာမနက်ဖြန်အင်္ဂါနေ့မှာ Singapore နိုင်ငံမှာစတင်တော့မှာဖြစ်ပြီးဒီဆွေးနွေးပွဓကိုမြန်မာပြည်ကနိုင်ငံရေးသမားတွေနိုင်ငံရေးလှိလာသူတွေကကြိုဆိုကြသလိုအများကြိုက်နိုင်ငံရေးလုပ်ကွက်တွေကြောင့်အတင်းဆောင်ဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ် VOA
မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်အကူမိုးစော်ကတင်ပြထားပါတယ်။ဟုတ်ကဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲအပေါ်မှာတကမ္ဘာလုံးကအလေးထားအာရုံစိုက်နေပြီးဒါဟာနှစ်ပေါင်း80လောက်စီးရီးတင်းမာခဲ့တာတွေကိုအဆုံးသတ်နိုင်မလားလို့လဲစောင့်ကြည့်နေကြပါတယ်။
မြောက်ကိုရီးယားကခုရက်ထိကိုကျွန်တော်တို့ကဟိုညဉ့်ညဉ့်စာကြုံလက်မှတ်မထိုးရတဲ့အချိန်မှာတော့ဒါကကောင်းမွန်တဲ့ချီလန့်ပေါ့ဗျာနောက်တစ်ခုကကျွန်တော်တို့အရှိတောင်အာရှနဲ့အရှိအာရှကိုအမှုကြီးကင်းမဲ့ဆုံးဖြစ်ဒီဝိုင်းဝန်းကြိုးပမ်းနေတဲ့အဲကိစ္စတွေလည်းဒါကတော့အကျိုးရှိတဲ့အလားအလာတွေဖြစ်နေတယ်ဒါပေမဲ့တချိန်တည်းမှာလဲပေါ်ပူလစ်နိုင်ငံကြီးလောကရဲ့သူတို့မြောက်ရဲ့နော်ရ မဲ့တော့ကျွန်တော်တို့သိမထင်မိပါဘူးခင
်ကိုရီးယားကျွန်းဆွေဟာတရုတ်ရုရှားဂျပန်စတဲ့အင်အားကြီးနိုင်ငံတွေနဲ့နယ်နိမိတ်ချင်းနီနီကက်ကက်တရှိနေပြီးအရှေ့အနောက်နိုင်ငံကြီးတွေရဲ့အပြိုင်မှုအကြားမှာတရှိနေတာဖြစ်ပါတယ်လက်ရှိတရုတ်ရုရှားနဲ့နီးကက်တဲ့မြောက်ကိုရီးယားကအမေရိကန်နဲ့ဆွေးနွေးမဲ့အခြေအနေအပေါ်မှာရှန်တိုင်ရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိပ်သုံးသက်တာကတော့
မြောက်ကိုရီးယားနဲ့အမေရိကန်ဆိုတော့တမိုင်းနှိတ်ချီလာတဲ့ကမ္ဘာရန်သူတော်ကြီးပေါ့နော်ဒါပေမဲ့အဲ့လိုအစည်းအဝေးကလာတဲ့လူတော်ကြီးတော်မှအချင်းချင်းတွေ့ဆုံဆွေးနွေးတဲ့အဆင့်မျိုးရောက်အောင်ဟိုကတွန်းပို့နေတဲ့ကာလမှာကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့အိမ်ကြီးချင်းနိုင်ငံတွေနဲ့ဆက်ဆံနေတဲ့နေရာမှာနောက်ကမ္ဘာနိုင်ငံများနဲ့ဆက်ဆံတဲ့နေရာမှာကျွန်တော်တို့အိုင်ဒီယာတွေတောင်းဖို့လိုအပ်ပြီလားဆိုတော့စဉ်းစားဖို့လိုအပ်လာပြီလို့ပဲကျွန်တော်မြင်ပါတယ်ဒီနိုင်ငံတစ်ခုတည်းကိုပဲအပီကိုပြုတ်ပြီးတော့မှရက်တည်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တော်စုကြီးရဲ့တိုးတက်တိုးတက်ကြောင်းနောက်တစ်ဆင့်ပြည်တော်စုကြီးရဲ့လုံခြုံရေးကိုကျွန်တော်ချရပါမလားဆိုတော့လည်းပဲဆက်သွယ်ဖို့လိုအပ်လာပါပြီ
နိုင်ငံသားရေးဝန်ကြီးဌာနကအငင်းစားတန်တမန်တဦးဖြစ်တဲ့ဦးမြထွန်းကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးမြန်မာပြည်ကရရှိနိုင်မယ့်အကျိုးရလတ်ကိုအခုလိုသုံးသပ်ပြောဆိုပါတယ
်ခမ်းနဲ့ကျင်းမြဲထည်သည့်ဆွေးနွေးပွဲရလတ်ဟာအားလုံးကလည်းမျှော်လင့်နေပါတယ်။ကောင်းသောရလတ်ရလိမ့်မယ်လို့ယူဆရပါတယ်။ပြီးတော့အဲ့ဒီမြောက်ကိုရီးယားနဲ့အမေရိကန်နဲ့ဆက်ဆံရေးပြည်လဲသွားရင်နိုင်ငံတကာကအပြားပေးမှုတွေလည်းလျော့သွားပြီးတော့မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံတဲ့အခါမှာဟောပေါ့စိတ်တန့်တဲ့ပေါ့လေဆက်ဆံလို့ရမယ့်အနေထားရောက်သွားတဲ့အကျိုးများကိုရရှိလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
အမေရိကန်အစိုးရဘက်ကတော့ဆွေးနွေးပွဲမစတင်မီမှာမြောက်ကိုရီးယားဘက်ကအနုမြူလက်နက်ထုတ်လုပ်ရေးနဲ့တာဝေးပစ်ဒုံးလက်နက်အစီအစဉ်တွေအားလုံးကိုဖျက်သိမ်းမယ်ဆိုတဲ့ကြိုတင်ဂရီပေးချက်တွေကိုရရှိထားကြောင်းသတင်းထုတ်ပြန်ထားသလိုသမ္မတထရန့်အနေနဲ့လည်းဆွေးနွေးပွဲအပေါ်ယုံကြည်မှုအပြည့်ရှိကြောင်းပြောဆိုထားပါတယ်
။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသမားတွေရဲ့အမြင်ကိုကိုမိုးစော်ကစူးစီးတင်ဆက်ခဲ့တာပါ။American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တစုံတရာသဘောထားထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့လည်းဒီစည်းဝေးနဲ့ရလတ်ကိုလေ့လာစောင့်ကြည့်နေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ရဲ့ April ကုန်ပိုင်းတုန်းကအစည်းအဝေးနဲ့ပတ်သက်လို့ကြေဆိုကြောင်းမြန်မာအစိုးရဘက်ကမေလဇန်းကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးရလကနေကိုရီးယားကျွန်းဆွယ်တည်ငြိမ်ရေးနဲ့နျူကလ িয়ার လက်နက်ကင်းစင်ရေးကိုဖော်ဆောင်ပေးနိုင်မယ်လို့မျှော်လင့်တယ်လို့မြန်မာအစိုးရကပြောဆိုထားပါတယ်။အခုဆက်ပြီးဒီသမိုင်းဝင်ဆွေးနွေးပွဲအပေါ်စင်ကာပူရောက်မြန်မာတွေရဲ့သဘောထားမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့သတင်းလွှာကိုတင်ဆက်ပေးပါမယ်။ American Tamara နဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တမိုင်းဝင်တွေ့ဆုံမှုကိုစင်ကာပူနိုင်ငံကိုရွေးချယ်ခဲ့တဲ့အပေါ်စင်ကာပူရောက်မြန်မာနိုင်ငံသားတွေကစိတ်လှုပ်ရှားဝမ်းသာနေကြပါတယ်။လက်ခံတွေ့ဆုံမဲ့နိုင်ငံအဖြစ်အရေးကြီးတာဝန်ယူခဲ့တဲ့စင်ကာပူနိုင်ငံတဝန်လုံခြုံရေးတင်းကျပ်စွာစီမံဆောင်ရွက်ထားပြီးခေါင်းဆောင်တွေတက်ခိုနေတဲ့နေရာတွေနဲ့အစည်းအဝေးကျင်းပမဲ့အရေးကြီးနေရာတွေကိုလမ်းတွေပိတ်ထားပေမဲ့အများပြည်သူအဆင်ပြေချောမွေ့စွာသွားလာနိုင်ရေးအတွက်ကိုလည်းစင်ကာပူအစိုးရဘက်ကစနစ်တကျစီစဉ်ထားတယ်လို့စင်ကာပူရောက်မြန်မာတွေကပြောပါတယ်။မဆူမွန်စူးစီးတင်ပြထားပါတယ်ရှင်။
အခုဆိုရင်တော့ကဘာတဝမ်းကနေစိတ်လှုပ်ရှားစောင့်ကြည့်နေကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်တို့ရဲ့သမိုင်းဝင်တွေ့ဆုံဆွေးနွေးနိုင်မှုထိပ်သီးခေါင်းဆောင်နှစ်ယောက်စလုံးစင်ကာပူနိုင်ငံကိုတနင်္ဂနွေနေ့ကလေးကရောက်ရှိနေကြပြီဖြစ်ပါတယ်။ကဘာငြိမ်းချမ်းရေးအတွက်ဖြစ်တောင်းဖြစ်ခဲ့သမိုင်းဝင်တွေ့ဆုံမှုကြီးကိုစင်ကာပူနိုင်ငံကအင်ရှင်နိုင်ငံအဖြစ်တာဝန်ယူလက်ခံကျင်းပခွင့်ရခဲ့တဲ့အပေါ်စင်ကာပူနိုင်ငံသားတွေဒေသမှာစင်ကာပူရောက်မြန်မာနိုင်ငံသားတွေကပါဝမ်းမြောက်ဂုဏ်ယူစိတ်လှုပ်ရှားနေကြတယ်လို့စင်ကာပူရောက်မြန်မာတွေကပြောပါတယ်။အမေရိကန်သမ္မတရောမြောက်ကိုရီးယားခေါင်းဆောင်မှာစင်ကာပူနိုင်ငံမှာရောက်ရှိနေတာကတော့အင်မတန်စိတ်လှုပ်ရှားစရာကောင်းတဲ့ဖြစ်ရဖြစ်တယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်ဆောင်ရွက်ပေးနေတဲ့ Home အဖွဲ့မှစေတနာဝန်ထမ်းအဖြစ်လိုက်လံကူညီဆောင်ရွက်ပေးနေတဲ့ဒေါခင်လေးကအခုလိုပြောပြပါတယ်
ကိုဘူဒီဖို့နိုင်ငံနေနဲ့ကျင်းပခွင့်ရတဲ့အမတို့ကတော့ပြောတယ်လေ။ဘာဖြစ်လို့လဲဆိုတော့သူတို့ကိုလုံခြုံရေးအပြည့်အဝပေးနိုင်တဲ့နိုင်ငံဟိုဘက်ကတည်းကနှစ်ယောက်လုံးကလည်းရေးထားတာသိရပြီးတော့ပို့ပြီးတော့အမကတော့စင်ကိုတက်ပို့ပြီးတော့ဝမ်းသာတယ်။သူတို့နှစ်ယောက်ရောက်လာပြီးနောက်ပြီးတော့အဲ့ဒီတိုင်ငယ်မှာပဲကင်မြက်ဒီကအဝင်ကြီးချုပ်နဲ့ထွက်ပြီးသွားပြီးတော့သိရတဲ့ကဲအမကတော့တော်တော်လေးကိုဘယ်လိုခေါ်မလဲကျုံလုံးရှက်ချားလေးဖြစ်တယ်ပေါ့နော်။နောက်ပြီးတော့ဒီကင်ကနေပြီးတော့သူ့ရဲ့ဟိုတယ်ကနေပြီးတော့ဒီ standard ကိုလို့ဒီနိုင်ငံသမားအိမ်တော်ကိုပို့ရတဲ့အခန်းသားမှာသူ့ရဲ့လုံခြုံရေးလေးပေါ့နော်အပြည့်နဲ့ချီပြီးတော့ထွက်လာတာကိုတွေ့ရတဲ့အခါအာခုနောက်မှနောက်လိုက်ကြဖတ်လိုက်အများကြီးအဲဆိုပြီးတော့ဇော်လေးကို surprise ဖြစ်သွားတယ်ပေါ့နော
်စင်ကာပူနိုင်ငံကသမိုင်းဝင်တွေ့ဆုံမှုမှာစင်ကာပူနိုင်ငံမှာကိုရာရောက်ရှိနေခဲ့တဲ့အတွေ့အကြုံကတော့စိတ်လှုပ်ရှားစရာကောင်းလို့ဝမ်းမြောက်ဂုဏ်ယူမိတယ်လို့လည်းစင်ကာပူရောက်မြန်မာစေတနာဝန်ထမ်းမိသားစုတည်ထောင်သူဖြစ်တဲ့ကိုအောင်ဝင်းထွတ်ကပြောပြပါတယ
်ဟိုမှာရှိတဲ့လူတွေကတော့ကဘာငင်းငယ်အတွက်ဒီ take team ကောင်းဆောင်နေအောင်တွေ့ရတာကို one band တတားနဲ့ချိုးဆိုပါတယ်ကျွန်တော်ပုံလိကဆန္ဒကိုအရင်ဝမ်းသာပါတယ်တကယ်ဝမ်းသာသူတို့နှစ်ယောက်ဒီမှာလာပြီးတော့တွေ့တယ်ဆိုတော့လေဒီနေရာကလည်းလုံခြုံရတဲ့နေရာဆိုတော့သူတို့အေးစေးစေးဒီမှာဆွေးနွေးလို့ရနိုင်မယ်သူတို့ဆွေးနွေးပွဲလည်းအောင်မြင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်စင်ကာပူနိုင်ငံတဝမ်းကုန်းလမ်းရေလမ်းနေနဲ့မြေပြင်တွေမှာလုံခြုံရေးအထူးတင်းကျပ်ထားသလိုခေါင်းဆောင်ကြီးတွေတက်ခိုးတဲ့နေရာတစ်ဝိုက်နဲ့တွေ့ဆုံဆွေးနွေးကြမယ်အစည်းအဝေးကျင်းပရာနေရာတွေကိုလည်းလမ်းပိတ်ဆို့ထားပြီးလုံခြုံရေးစနစ်တကျချထားပေးတယ်လို့သိရပါတယ်ဒါပေမဲ့လို့အများပြည်သူနေစဉ်ပုံမှန်သွာလာမှုအဆင်ပြေချောမွေ့အောင်လို့စင်ကာပူနိုင်ငံဘက်ကစနစ်တကျစီစဉ်ပေးထားပြီးတော့လမ်းပိတ်ထားတဲ့နေရာတွေကိုလည်းကြိုတင်သတိပေးတာတွေဆောင်ရွက်နေတယ်လို့ကိုအောင်ဝင်းထွတ်ကပြောပြပါတယ
်ကျွန်တော်တို့ထူးထူးခြားခြားတော့ဒီကောင်းဆောင်ကြီးမြောက်နေတဲ့နေရာရယ်စီဝေးလုံးမဲ့နေရာရယ်အဲ့ဒီ၃နေရာတော့တို့ရဲ့အဓိကပေါ့နော်ဆိုလုံခြုံရေးအရန်ထူးထူးတက်တက်ကြီးကျွန်တော်ဒီချတာရယ် barricade ကြီးတားရတယ်နောက်ပြီးဝင်းနာထွက်တာဆိုအရန်အင်ဂျင်ပြီးတော့ဆက်နေတယ်ကျွန်တော်ရဲ့ရေစိတ်လေစိတ်ကြီးဒီကုန်းလမ်းဝင်ပေါက်တွေအဲ့ဒါလည်းအထူးတွေရှာဖွေလုပ်နေပေါ့ဒါပေမဲ့တခြားနေရာကြီးစင်ကာပူရဲ့တခြားနေရာတွေကတော့ပုံမှန်အတိုင်းပါပဲဒီအဓိကတော့တာဝန်ရှိရာကတော့ Singapore Police Force ပေါ့အဲ့ဒီက Singapore Police Force ကနေပြီးတော့ media တွေကိုအကြောင်းကြားရတာကတော့သူတို့တပတ်လောက်လာဖို့တင်ကြားသွားပြီဆိုတဲ့အချိန်ကစပြီးတော့သူတို့ဘယ်လမ်းနေပြိမ့်မယ်ဆိုတာကိုကြိုးပြီးတော့မီဒီယာတွေကိုကြိုးပြောတယ်။တစ်ချိန်လေးမှာပဲ Twitter တွေ Facebook တွေနောက်ထပ်တော့ website တွေကနေပြီးတော့သူတို့ကြီးညာတယ်။ဗလင်းတွေပြည်ပမီဒီယာတွေကလည်းကြီးညာထားပါတယ်။ဘယ်နေရာတွေကတော့သူတို့လမ်းတွေပိတ်ထားမှဖြစ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်။ကြိုးပြီးတော့ကြီးညာထားပါတယ
်။ဘက်ခင်လေးကလည်းသက်ဆိုင်ရာဘက်ကလုံခြုံရေးအစီအစဉ်အရတင်းတင်းကြပ်ကြပ်ဆောင်ရွက်နေပေမဲ့လို့အများပြည်သူသွားလာရေးအဆင်ပြေအောင်လည်းသူတို့ဆောင်ရွက်ပေးထားတယ်လို့ပြောပြပါတယ်။ချို့နေရာလည်း
plan တော်တော်များများလေးတော့ပိတ်တယ်ပေါ့နော်။ပိတ်တယ်ဆိုတော့ hotel area သုံးပြောက်အဲနေရာတော့ဝိုက်တယ်သူတို့သွားမယ်လမ်းရောက်တစ်လျှောက်မှရှိရတော့အချိန်အားလျော်စွာပိတ်ထားမယ်လို့သူတို့အစိုက်ကြီးကြော်ညာထားတယ်လေ။အားကြောင့်မို့ပထမတော့မှပဲ professor ကချက်ထားတယ်လမ်းပိတ်မယ်နေရာလေးဒီ။နောက်ပြီးတော့မနေ့ကဆိုလို့ရှိရင်စတိုဇာမှာ summit ရှိတဲ့အတွက်အဲတော့ဝိုက်တယ်အမတင်တော်တော်လေးကိုသူမိကျက်လုံးလေးထားမယ်လို့အမတော့မြင်လာပဲဒီမှာ
။မနက်ပြန်အင်္ဂါနေ့မှာကျင်းပမယ့်သမိုင်းဝင်တွေ့ဆုံမှုကနေပြီးတော့ကဘာကြီးငိမ့်ညက်ရေးအတွက်ရလတ်ကောင်းနေရပါစေကြောင်းဆုမွန်တောင်းပါတယ်လို့လည်းစင်ကာပူရောက်မြန်မာတွေကပြောပြပါတယ
်။ဒီကကဘာကြီးပို့ပြီးတော့ငိမ့်ညက်စေချင်တာပေါ့မြန်မာရဲ့အထူးကားကတော့သူတို့ဆွေးနွေးမယ်ဒီ nuclear လက်နက်ဒီဟိုဘက်ဒီဘက်အကုန်လုံးဖျက်သိမ်းလိုက်လို့ရှိရင်တော့အကောင်းဆုံးဖြစ်မှာပဲလို့အမထင်တာပဲလေ။ဒီလိုပဲတယောက်နဲ့တယောက်ထိန်းချောင်းပြီးတော့ဟိုရီကော်မန်ဒစ်တာနဲ့လောက်သွားမယ်ဆိုရင်တော့ကဘာကြီးဒီကပုံငိမ့်ညက်လာမယ်လို့တော့အမမျှော်လင့်လာပါပဲ
။ဒီကတော့သူတို့နှစ်ယောက်ဖေးဆုံးတာကဒီကဘာရေးရောဒီဒေတာရင်းလုံလုံရေးငင်းငင်းရေးအားလုံးအတွက်အများကြီးကြိုးတက်ရောက်ပါရဲ့ခင်ဗျအဲဒီချိန်ထဲမှာပဲဒီလိုမျိုးအာစီကူမှာလာပြီးတော့တွေ့ဆုံနေဆိုတော့ဒီကျွန်တော်တို့ရဲ့အခြေတော်အားကြ ဒေတာနိုင်ငံတစ်ခုကိုသူတို့ယုံကြည်စွာနဲ့ရွေးချယ်ကြတာပေါ့လေ
မနက်ဖြန်အင်္ဂါနေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်လို့ရဲ့ထိပ်သီးတွေ့ဆုံပွဲကျင်းပမှာဖြစ်ပြီးတော့သူတို့နှစ်ဦးရဲ့တွေ့ဆုံမှုကိုကမ္ဘာတဝန်းကစိတ်လှူရှားစွာနဲ့စိတ်ဝင်တစားစောင့်ကြည့်နေကြမှာလည်းဖြစ်ပါတယ်ရှင
်မဆုမမရှင်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်တဲ့သတင်းလွှာတွေကိုစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးတော့မနက်ဖြန်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါက်တာရှင်များရှင်တခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND အစိုးရတက်လာပြီးကတည်းကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့တော်ဒရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်ရုံးဖုန်းနံပါတ်ကတော့1-332-382-555လေးဖြစ်ပြီးတော့email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလို့တဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။တိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေစဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်မှာပဲဒီဆွေးနွေးမှုကထွက်လာတဲ့ဘယ်ရလမျိုးမဆိုဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပဲ့ထိန်တပ်ဒုံးကျည်ဆန်းသတ်ပစ်လို့မှုတွေကိုအဆုံးသတ်စေမဲ့ရလမျိုးဖြစ်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကလွန်ခဲ့တဲ့နာရီပိုင်းအတွင်းကပဲစင်ကာပူနိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးနည်းလမ်းနဲ့ညှိနှိုင်းအဖြေရှာခြင်းရဲ့ဥတီချက်ဖြစ်တဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးအတွက်စုံစမ်းစစ်ဆေးခွင့်ရှိတဲ့ပြပြစုံတဲ့ရလမျိုးကိုသာလက်ခံမှာဖြစ်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်စင်ကာပူမှာမနေ့ဖြန်ကျင်းပမဲ့သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးမှာတိုင်ခင်မှာနှစ်ဖက်မတူညီမှုတွေပြည်လဲသွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဆွေးနွေးနေကြပါတယ်စင်ကာပူနိုင်ငံ Ritz Carlton Hotel မှာဝိုင်းရင်တန်တမာနေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကိုမကြခင်ချစ်ကြည်ခီးသွားရောက်လက်ပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်ဒီတရားဝင်ချစ်ကြည်ခီးနဲ့အတူသမ္မတဦးမြင့်ဟာထိုင်းနိုင်ငံဘကောက်မြို့မှာကျင်းပမဲ့ရှစ်ကြေမြောက်အေယာဝတီ6ဖျားမဲကောင်စီးပွားရေးပူပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးဆွေးနွေးပွဲနဲ့ကိုကြေမြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ထောင်တောင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံအတွက်မှာဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်အောင်မြန်မာနိုင်ငံသားအဖြစ်အသိမှပြုဖို့လိုအပ်ကြောင်းတင်းတင်းနူနေနေနေကလူအခွင့်အရေးစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာ၈နေဦးကျော်လာအောင်ကပြောကြားလိုက်ပါတယ်
သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this